မလေးရှားနိုင်ငံမှာနောက်နှင်းကြရင်လုံမဲ့အထူးရောဂါပွဲတွေမတိုင်ခင်နိုင်ငံရေးတင်းမာမှုအရှိန်တက်နေတာနဲ့အမျှအရှုပ်အထွေးတွေကြောင့်အကျက်ရိုက်နေတဲ့ဝန်ကြီးချုပ်နာဂျစ်ဘရာဇက်ကိုစနေနေ့ကထောင်နဲ့ချီတဲ့လူတွေစုဝေးကန့်ကွက်ဆန္ဒပြကြပါတယ်။ပါကတန်ဟာရာပန်ဒါမှမဟုတ် Pact of Hope လို့ခေါ်တဲ့နိုင်ငံရေးညွန်ပေါင်းအဖွဲ့ကအတိုက်ခံနိုင်ငံရေးသမားတွေဦးဆောင်ပြီးအဲ့ဒီဆန္ဒပြပွဲကိုလုပ်တာပါ။မစ္စတာနာဂျစ်ထူထောင်နဲ့ 1MDB လို့ခေါ်တဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရမုံငွေအဖွဲ့ကနေငွေအမြောက်အများအလင်ခံလိုက်ရတယ်ဆိုတာပေါ်မကျေနပ်လို့ဆန္ဒပြကြတာတွေတာတွေကတခုဖြစ်ပါတယ်။မစ္စတာနာဂျစ်ကရော 1MDB ရမုံငွေအဖွဲ့ကပါသူတို့မဟုတ်တာလုပ်ထားတာမရှိဘူးလို့ညင်ညာပါတယ်။ဝန်ကြီးချုပ်နာဂျစ်ရဲ့ Barisan National BN ညွန်ပေါင်းအဖွဲ့ကိုမလေးရှားနိုင်ငံသားတွေမဲပေးဖြုတ်ချဖို့အချိန်ရောက်ပြီလို့ပီတာလင်းဂျာယာမြို့ကွင်းပြင်တစ်ခုမှာလုပ်တဲ့ဆန္ဒပြပွဲမှာဝန်ကြီးချုပ်ဟောင်းမဟာဒီယာမိုဟာမက်ကပြောပါတယ်ခင်ဗျာ။